ဥရောပမှာတော့ COVID-19 ရောဂါကူးစက်မှုလက်ရှိနှုန်းတိုင်းဆက်သွားနေမယ်ဆိုရင်နောက်နှစ်လအတွင်းဥရောပတဲ့တစ်ခုလုံးကလူကြီးထက်ဝက်ကျော် Omicron COVID ဗီဇာမျိုးကကူးစက်ခံရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူဒူးကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။နှစ်သစ်စောင့်ဝင်လာကြတဲ့ကဆိုရင်ဥရောပနိုင်ငံအတော်များများမှာ COVID ကရောဂါအခြေအနေကပိုဆိုးလာနေတာပါ။ပြင်သစ်နဲ့ဒိမတ်အပါအဝင်တချို့နိုင်ငံတွေမှာတရက်အတွင်း COVID-19 ရောဂါကူးစက်သူအရေအတွက်ဟာကပ်ရောဂါစတဲ့ကြတဲ့ကဆိုရင်အများဆုံးဖြစ်လာပါတယ်။ဆေးရုံတက်ရသူနဲ့တည်ဆုံသူအခြေအတွက်ဆက်ပြီးတိုးလာနေတာနဲ့အမျှနိုင်ငံတချို့မှာတော့ကာယောဂါထင်းချုံရင်မူဝါဒတွေကိုပိုပြီးတင်းကျပ်လာနေပါတယ်။2022ခုနှစ်ပထမသတင်းပတ်အတွင်းဥရောပမှာကိုဗစ်ကူးစက်သူအခြေအတွက်ဟာ9သန်းကျော်ရှိခဲ့တယ်လို့ဒူလေးချိုရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူး Hans Kluge ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်ကထုတ်ပြန်ခဲ့တဲ့အခြေအတွက်ထက်နှစ်ဆပိုများပါတယ်။လက်ရှိကူးစက်နှုန်းတိုင်းဆိုရင်လာမယ့်သတင်းပတ်6ပတ်ကနေ10ပတ်အတွင်းဥရောပဒေသတစ်ခုလုံးကလူဦးရေထက်ဝက်ကျော် Omicron COVID ဗီဇာမျိုးကွဲကူးစက်ခံရလိမ့်မယ်လို့ခန့်မှန်းထားကြောင်း WHO ညွှန်ကြားရေးမှူး Kluge ကပြောပါတယ်။